ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာနီးကရှေ့တန်းစခန်းတစ်ခုမှာဒီကနေ့မနေ့ကတပ်မတော်ဘက်ကဂျက်တိုက်လေယာဉ်နဲ့တိုက်ခိုက်ခဲ့ပြီးမြေပြင်တပ်ဖွဲ့တွေကလည်းထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေထပ်ပြီးတော့ပြင်းထန်လာနေပါတယ်။နိုင်ငံရေးလေလာသူတွေကတော့27ရာစုပင်လုံးကျင်းပပြီးငြိမ်းချမ်းရေးအတွက်ပြင်ဆင်နေတဲ့အချိန်မှာအခုလိုတိုက်ပွဲတွေပြင်းထန်လာနေတဲ့အပေါ်အစိုးရနဲ့တပ်မတော်ကြားညှိနှိုင်းဖို့လိုအပ်နေပြီလို့သုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ဒီကနေ့ဖြစ်ပေါ်တဲ့တိုက်ခိုက်မှုကမြစ်ကြီးနားမြို့မှာတောင်းနဲ့ချီတဲ့လူတို့ကတမရော်ရဲ့ထိုးစစ်တွေရပ်ဆိုင်းဖို့အတွက်ဆန္ဒပြတောင်းဆိုပြီးတဲ့နောက်တရက်မှာဖြစ်ပွားခဲ့တာပါလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီကနေ့ရှင်းနိုင်ကျော်ရရနဲ့လင်ဂျာနဲ့လာပစ်တဲ့တင်တော့ရပါတယ် Jet Fighter 40နဲ့လာပစ်တဲ့လင်ဂျာကတော့ခဏပြန်နားတယ်လို့ကြားပါတယ်ဒါပေမဲ့မြစ်ကြီးကတိုက်လိုက်နားလိုက်အဲ့လိုဖြစ်တယ်လို့ကြားပါလား
တိုက်ပွဲအခြေအနေသေးစိတ်ကိုတော့သတင်းတိကျမရသေးကြောင်းလည်းပြောပါတယ်ကချင်ငင်းချိုင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ကြားကလည်းတောက်ကြနေဖြစ်ပွားတဲ့တိုက်ပွဲဟာအရင်ရက်တွေနဲ့ပြင်းထန်ကြောင်းပြောပါတယ
်ရှင်နေကဒီနေ့9:09မိနစ်လောက်ကတည်းကနေပြီးတော့လာဒီသတ်မတော်ဘက်ကနေဒီမှာ Jet Fighter တွေနဲ့လာဖြစ်တယ်အခုချိန်ဆိုရင်6ချိန်လောက်ရှိသွားလို့ပြရတယ်ဗျအခုအပေါ်ကနေပြီးတော့မှ Jet Fighter တွေနဲ့သူကဝုန်းချပြီးတော့မှမြေကနေဒီမှာလည်းတော့သူတို့အင်းအားတရလို့များတယ်လို့ပြောတယ်သူလည်းမြေကြီးကနေဒီဆုံးဖြတ်တဲ့ခွစ်စင်ဒီမှာခုအခုပဲတောက်လျှောက်မှာတိုက်ပွဲကဖြစ်နေတယ်ဆိုတာသိရတယ်ဗျဒီစံတော်တွေကလည်းအမှတင်ပေါ်မှာကျော်ပေါ့အင်းအားနဲ့ထောင်ကျော်တင်ဟိုနီးပါလို့ရှိတယ်ဆိုတော့ပြည်တယ်ပြရတယ
်ကချင်ပြည်နယ် KIA ဌာနချုပ်အနီးမှာအရင်လလယ်လောက်ကတည်းကတိုက်ပွဲတွေရချားဆိုသလိုဖြစ်ပွားခဲ့တာပါ27ရာစုပင်လုံညီလာခံဒုတိယကြိမ်ဆက်လက်ကျင်းပဖို့ပြင်ဆင်နေချိန်မှာအခုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်နားမလည်နိုင်ကြောင်းလည်းဦးလမိုင်ကွန်ကြားကပြောပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားလာတဲ့အပေါ်မှာဦးလမိုင်ကွန်ကြားကအခုလိုသုံးသပ်ပါတယ
်ကျွန်တော်တို့လည်းဒီနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့အခုရင်းချမ်းရေးဒီကော်မရှင်အဖွဲ့တွေဒါတွေဖွဲ့တွေတော့ကျွန်တော်တို့ချုပ်တယ်လို့ကျွန်တော်တို့တိကျထားတာရှိတယ်ကြာအဲဒီသင်ချတာကပုံမှန်လည်းပဲဆက်ပြီးတော့မှလည်းသူကတိုက်ပွဲကံဖြစ်နေတယ်အဲ့ဒီမှာဒီလူတို့တွေလည်းပဲအခုကမနေ့ကတွေပါလေတနက်ဖော်ထုတ်တာလေးလည်းပဲကျွန်တော်တို့ကျင်းပခဲ့ပြီးဒီမှာဒီအခုဒီနေ့ကကိုယ်တိုင်စပြီးတော့မှတိုက်ပွဲကကြီးတဲ့ကြီးအောင်ပြန်ဖြစ်လာတယ်ဒါတွေကိုကျွန်တော်တို့သုံးသပ်ရင်အမြန်ဆုံးစားမိပြီးတော့မှမဟုတ်ဘူးဆိုတော့ပူပူပြီးကြီးသွားလာနိုင်တယ်လို့ကျွန်တော်တို့ကဒီလိုပဲသုံးသပ်တယ်အစိုးရဘက်မှာတကယ်တာဝန်ရှိတယ်လို့ကျွန်တော်တို့ကအမြင်နေတယ်အစိုးရဘက်ကလည်းဒီမှာတတ်မတော်ဘူးညနေပြီးတော့မှဒါအမြန်ဆုံးပြတယ်လို့ကြင်တယ်ဆိုတာကိုဒီလိုပဲသုံးသပ်တယ်
မြန်မာနိုင်ငံရေးနဲ့တိုင်းရင်းသားအရေးလေးလာတုံသက်သူစာရေးဆရာဦးမောင်ဆိုးကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြတ်သားတဲ့အဖြေမရှိတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ရှုမြင်ကြောင်းပြောပါတယ်
ပြဿနာကတော့ငြင်းငြင်းယူတဲ့အခါမှာစဉ်းစားဖို့စဉ်းစားနေရအစိုးရနဲ့တက်မတော်ကြတဲ့မှာကိုယ်လွယ်မှုရှိနေတာအခြေခံဖြစ်နေတယ်လို့ထင်တယ်တက်မတော်အနေနဲ့ရက်ခံထားတာ NCA လက်မှတ်မထိုးရင်ငြင်းငြင်းရှင်းရှင်းမဆက်ပါဝင်မရှိဘူးလို့ရက်ခံထားတယ်အဲ့အကိစ္စကိုဒီလေးစီမဖြေရှင်းနိုင်နေတာကတော့တစ်ခုဖြစ်တယ်အဓိကအပြင်စိုးရွားနဲ့ဒီတက်မတော်ကောင်းတော့နေကြမှာပြတ်သားတဲ့ဖြေတေးကမထွက်သေးတဲ့အချိန်မှာဒီစီစက်ပေါ်လာလို့ကျွန်တော်ယူဆတယ
်စစ်ပွဲတွေရက်ဆိုင်ဖို့ဆိုရင်စိုးရွားနဲ့တက်မတော်အကြညှိနှိုင်းဖို့လိုအပ်နေကြောင်းလည်းအခုလိုပြောပါတယ
်ဒီတက်မတော်ဘက်ကနေပြီးတော့ဒီပြစ်ခတ်ရစဲကျင်ညာပြီးတော့ဆွလင်းမယ်ဆိုတဲ့ပုံစံဒီနေ့ဒီမတွေ့ရသေးဘူးအဲ့ဒါဘယ်လိုအချိန်မှရောက်မလဲဆိုတာလက်ရှိစိုးရွားနဲ့တက်မတော်နဲ့ဒီနေ့ဘုံကအဓိကမူတည်ရလို့ထင်တယ်။တော့လေဒီကျွန်တော်တို့အကဲခတ်တွေရောဒီဆက်ဆက်နေတဲ့လူတွေရောအခုအားမလို့အားမရဖြစ်နေတာတက်ကတိုက်နေတယ်အစိုးရကအခုမှမပြောဘူးဆိုတဲ့ပတ်သက်ပြီးတော့ဟာကြည်လည်မှုရှိကြဘူး။အဲ့တော့ဒီကိစ္စကအစိုးရနဲ့တက်မလို့ကြားနေမှာကြည်ကြည်လည်လည်အရင်နှိမ့်ငူလုံးနေတဲ့တက်မနာလို့မြင်နေတယ်နော်။
ဒီရပိုင်းတွေအတွင်းမှာကချင်ကရင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးထောင်နဲ့ချီတဲ့ပြည်သူတွေဟာတိမ်းရှောင်ထွက်ပြေးနေရပါတယ်။ဒီအခြေအနေကြောင့်လွှတ်တော်အတွင်းမှာလည်းတိုက်ပွဲတွေရပ်ဆိုင်းရေးအတွက်လက်မှတ်ထိုးတောင်းဆိုဖို့ပြင်ဆင်တာတွေရှိနေတယ်လို့လူမှုကွန်ရက်စာမျက်နှာတွေမှာတော့တိုက်ပွဲတွေဆစ်ဆောင်ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးအစိုးရကထိထိရောက်ရောက်အရေးယူဆောင်ရွက်တာမရှိတဲ့အတွက်ဝေဖန်တာတွေလည်းရှိနေပါတယ်။